ခိုင်ပြည်နယ်မောင်နှုံးမြို့ဒူချီယာရမ်းမှာဖြစ်ခဲ့တဲ့ဖြစ်စဉ်တွေကိုလေ့လာဖို့အတွက် EU ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ကိုရောက်နေကြပြီးတော့သူတို့ရဲ့ခီးစဉ်တွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရသူဦးဝင်းမြိုင်က RFA ကိုခုလိုရှင်းပြပါတယ်
။ EU နယ်အဖွဲ့ကတော့ဟိုနေ့ရောက်တာပေါ့လေ29ရက်နေ့ကနေ့ကမနေ့ကတော့မနေ့ရှင်းတာကဘင်္ဂလင်္ဂလီများနေထိုင်တဲ့တဲကြောင်တို့ပြည်သူ့ရပ်ဘက်တို့သူတို့အဲ့ကိုသွားပြီးတော့အဲ့ရဘင်္ဂလီတိုင်းရင်းသားတွေနဲ့တွေ့ဆုံတယ်။နောက်သူတိကျနာလေးတွေမေးတယ်။ပြီးတဲ့ခါကျတော့မောင်နှောဘက်ကိုသွားလိုက်တယ်။ဆိုတော့မောင်နှောရောက်တဲ့ခါကျအခီးမြိုင်မှာခီးမြန်းနေတဲ့ဆင်အဲ့17နိုင်လောက်မှာဒီဖြစ်စဉ်ဖြစ်ပေါ်တဲ့ဒူချီယာရန်ကြီးအောင်အဲ့ဆက်သွားတယ်။နောက်အဲ့ဒီမှာကျတော့ရေမှုကျုပ်တင်ကိုဘွားနေပြီးတော့ဒီဟွာဘောမြေပုံကချမ်းတဲ့ဖြစ်စဉ်တွေကိုသူတို့ရှင်းပြတယ်။ရှင်းပြပြီးတော့သူတို့အဲ့ဒီကကြည့်တာတွေကိုသိလို့တာတွေမေးတယ်ပြီးတော့အဲ့ဒီမှာကြီးရမှာဒူချီယာရန်ကြီးရမှာရှိတဲ့ဒီကြီးရသူကြီးရတွေ့ဆုံပြီးတော့သူတို့သိတာကိုသိလို့တာကိုမေးခဲ့တယ်အဲ့ဒါပြီးတော့ရခိုင်တိုင်းရင်းသားတွေရောဘင်္ဂလီလူမျိုးများတွေရောအဲ့ဒီမှာပဲထပ်မံတွေ့ဆုံပြီးတော့သူလွားတာတွေကိုမေးမြန်းပြီးတော့ဟွာဟိုမြောက်ဦးဘက်ကိုဆက်ပြီးထွက်တယ်ဆိုတော့အဲ့ဒီမှာပဲမြောက်ဦးကို2နိုင်လောက်ရောက်ပြီးတော့မြောက်ဦးမှာရှိတဲ့ထုတ်ကတိန်ဖရားရဲ့ရှစ်တောင်ပြုတ်ကဖူးပြီးတော့ဒီမြောက်ဦးမျိုးဟိုတယ်မှာမြို့မီမျိုးဖာနဲ့တွေ့ဆုံတာပဲရှိပါတယ်ခင်ဗျာပြီးတော့အဲ့မှာညာကြီးရနာပါတယ်နောက်ဒီနေ့မနေ့9နိုင်ရတော့မြေပုံတို့ပေါက်တော်တို့သွားပြီးတော့အဲ့ဒီမှာစခန်းနေသွားပြီးတော့အခုတော့ဒီစစ်တေကိုပြန်ရောက်နေပ
ါဒါပြင်ဒီအပိုင်းတွေအတွင်း Facebook လိုလူမှုရေးစာမျက်နှာတွေကနေရခိုင်ပြည်နယ်ထဲမှာဖော်ပြနေတဲ့သတင်းတချို့ဟာမှားယွင်းနေတယ်လို့လည်းဦးဝင်းမြိုင်ကဆိုပါတယ
်ဟိုဒီမှာဟိုဒီဘူးမေမှာရှိတဲ့တက္ကသိုလ်သွားတဲ့ဆရာမတယောက်ကိုဒီဘင်္ဂလီကဂဲနဲ့ဝိုင်းပေါက်တယ်ဆိုပြီးတော့ Facebook တွေမှာတင်ထားတာအဲ့ဒီဖြစ်စဉ်အမှန်လေးကဒီလိုပါအဲ့ဒီဘူးမေကိုမနေ့က10နိုင်ကျော်ကျော်လောက်ကပေါ့ဆရာမသူဒီတက္ကသိုလ်ဆိုင်ငယ်နဲ့သွားတဲ့အချိန်မှာပဲအဲ့ဘူးမေနာမှာမူလာရန်ကျောင်းလေးပေါ့အဲ့မူလာရန်ကျောင်းမှာရှိတဲ့ဘေးနားအင်ယာကလေးတွေကတို့ကဒီကျွန်တော်တို့ပြစ်တန်းတော်ပေါ့လေဘူပေါင်းလို့ပြစ်တန်းတော်လေးအောက်ကအမားခံလေးပါတာပေါ့ဟိုတသားတုံးလေးနဲ့လေဘူမှာအဲ့ဒါလေးကိုမြောက်ပြီးပြစ်ကစားနေတဲ့အချိန်မှာအဲ့ဒါလေးကလမ်းလေးမှာရှိတဲ့အော်ရီရှားဂိုင်းပေါ်သွားတင်တယ်ဆိုတော့တို့ကအဲ့ဒီရုပ်ကလေးကြောက်အောင်ဆိုပြီးခဲနဲ့ဝိုင်းပြစ်တာပေါ့အဲ့ဒီပြစ်တန်းတော်ရုပ်ကလေးကိုအဲ့လိုပြစ်နေတော့မှာပဲဆရာမကတို့ကဒီလမ်းပေါ်ဖြတ်သွားတဲ့အချိန်မှာတောက်ခဲတစ်လုံးကသူ့ရဲ့အုတ်ထုပ်ကိုသွားမှန်တယ်ဆိုတော့အဲ့သွားမှန်တော့အဲ့မှာရတဲ့အဲ့နာမှာရှိတဲ့လူငင်းတောက်ဖွဲ့သွားပြောပြီးပြန်လုလိုက်တဲ့ခါကျတော့ဒါဆရာမတို့တမင်တက်ပေါက်တာမဟုတ်ဘူး။တော့သူတို့အဲ့ဒီမှာဒီရုပ်ကိုပြစ်ပေါက်ရင်းနဲ့ဂဲလုံးကတူဆရာမကိုသွားထိတာပါ။အဲ့တော့ Facebook ဒီမှာဟိုဆရာမကိုပဲဒီဘင်္ဂလူမျိုးတွေကဝိုင်းပြီးဂဲနဲ့ပြစ်တယ်လို့ပြောနေတာလေ။အဲ့ဒါလေးတစ်ချက်ပါ
။ရခိုင်ပြည်နယ်ကိုရောက်နေတဲ့ EU အဖွဲ့ဟာမနေ့ဖက်မှာရခိုင်အစိုးရနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်
။ဒီပြစ်ကပြစ်စင်တဲ့ပတ်သက်လို့လည်းသူဒေါတာကူညီပေးမယ်။နောက်ပြီးတော့ဒီပြစ်ခတ်နဲ့မဆိုင်တဲ့လုပ်ငန်းနဲ့ပတ်သက်တယ်လေသူတို့ကူညီပေးမယ်လို့တော့သူတို့စတွေ့ရနေရပြောပြီးပါပြီခင်ဗျာ။အဲ့တော့ဒီဖြစ်စဉ်တကူလုံးလက်ပတ်ကြည့်ပြီးရင်နောက်ဆုံးနေ့မှာပေါ့မနေ့ပြင်ပေါ့ဆိုတော့ကျွန်တော်အစိုးရအဖွဲ့ဦးမှာသူကဒီရဖြစ်စဉ်နဲ့ပတ်သက်သူပြန်ပြီးတော့တင်ပြဖို့ရှိပါတယ်ခင်ဗျာအဲ့ဒီကြမှာပဲအဖြေထွက်မှာပါခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရသူဦးဝင်းမြိုင်ပြောပြသွားတာပါရှင်ဒါပြင်လည်းဒီမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အဖွဲ့ဟာမနေ့ကရခိုင်ပြည်နယ်ကိုရောက်နေပါတယ်လက်ရှိမှာအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးဆွေးနွေးနေတယ်လို့အဲ့ဒီအဖွဲ့ကိုခေါင်းဆောင်လာတဲ့လူ့အခွင့်အရေးကော်မရှင်ကအကျဉ်းရမှုဦးစစ်မြန်ကပြောပါတယ်
ဆက်ပြီးပါဒီနယ်စစ်ဌာနဆိုင်ရာနဲ့တာဝန်ရှိသူနဲ့တွေ့ပြီးတော့ကျွန်တော်တို့သတင်းတွေကိုစီစစ်ပါတယ်။နောက်ကျွန်တော်တို့ဟိုမှာမောင်းတော့မှာခရိုင်နဲ့မြို့နယ်စစ်ဌာနဆိုင်ရာနဲ့တွေ့ပြီးတော့သတင်းတွေစီစစ်ပါတယ်။မနေ့ကဒီနေ့ရက်ကိုတော့ဒူချီအတောင်းတို့သားပြီးကျွန်တော်တို့ကွင်းဆင်ပြီးတော့စစ်ဆေးပါမယ်။တပ်မိတ်ထွက်ဆိုချက်တွေရယူပါမယ်။အဲဒီအပြီးတော့ကျွန်တော်တို့ဆောင်ရွက်နေကြတဲ့နံပါတ်နော်ကျွန်တော်တို့နိုင်ငံတော်ဆေးကိုတင်ပြပါမယ်တွေးရှိချက်တွေကိုပြီးရင်ကျွန်တော်တို့ပြည်သူလူထုလည်းပဲကျွန်တော်တို့တင်ပြပါမယ်
သူတို့လက်ရှိမြင်တွေ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းအခုလိုရှင်းပြပါရစေ
လက်ရှိဒူချီယာတမဖြစ်တာကတော့ရေဟိုရဲတပ်ကြီးတယောက်ကိုရွာသားတွေကအသက်ခံရတာတော့မကန်ခိုင်လုံးနဲ့အချက်လက်တွေတွေ့ပါတယ်နောက်ပြီးတော့ဒီအင်တာနက်တွေမှာပေါ်ပြနေတဲ့လူ40ခန့်တတ်တယ်ဆိုတဲ့သတင်းကတော့အခုချိန်ထိအောင်ကျွန်တော်တို့အထောက်အထားမရသေးပါဘူးမနေ့ကတော့ကျွန်တော်တို့ကိုယ်စီနေစစ်စစ်ပါမယ်ဒါပါပဲဗျ
ဒါကတော့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအကြွေးမှုဦးစစ်မြိုင်ပြောပြသွားတာပါရှင်